ဒဂန်ပြည်နယ်တွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေကြီးကြီးမားမားကျူးလွန်ခဲ့ခြင်းမရှိဘူးလို့ငြင်းဆန်လိုက်တဲ့အပေါ်မှာလူအခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကဝေဖန်လိုက်ပါတယ်။မြန်မာစစ်တပ်ကစုံစမ်းစစ်ဆေးမှုတွေဟာလည်းအများယုံကြည်လက်ခံနိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေမဟုတ်တာကြောင့်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုတွာလာခွင့်ပြုသင့်တယ်လို့ပြောဆိုလိုက်တာပါ။ဒီကြောင့်နဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းတဲ့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်ကဖြစ်ပေါ်ခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး OHR ကနေကုလသမဂ္ဂလူခွင့်ကော်မရှင်ကိုပေးပို့ခဲ့တဲ့အစီအခံစာမှာတော့မြန်မာစစ်တပ်ဘက်ကလူခွင့်ချိုးဖောက်မှုတွေအများပြားရှိခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာစစ်တပ်ဘက်ကတော့ရခိုင်ပြည်နယ်အတွင်းမှာလူခွင့်ချိုးဖောက်မှုတွေကြီးကြီးမားမားကျူးလွန်ခဲ့ခြင်းမရှိသလို OHR ရဲ့အစီအခံစာမှာပါတဲ့အချက်တွေဟာလုံးဝအမှန်ကန်မှုမရှိဘူးလို့မေလ23ရက်နေ့နေစွဲနဲ့ဒီနာပြထုတ်ပြီးတော့ညွှန်ဆိုလိုက်ပါတယ်။လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဒီမှာစစ်တပ်ကလက်မခံဘဲငင်းဆန်နေတဲ့အပေါ်မှာ HRW လူခွင့်ဆောင်ကြီးအဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယညင်ကြားရေးမှူးဖော်ရော့ဘစန်ကအခုလိုဝေဖန်လိုက်ပါတယ
် The military to again deny such actions have been taking place by troops
ဒီကနေ့ကဒီကနေ့မြောက်ပိုင်းမှာမြန်မာစစ်သားတွေကကျူးလွန်နေတာတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကထပ်ပြီးငင်းဆန်နေတာဟာယုံကြည်လက်ခံနိုင်စရာမရှိဘူးလို့ကျွန်တော်ထင်ပါတယ်စစ်တပ်ကဒါကိုတီးကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ထားတာလည်းမဟုတ်ပါဘူး
။ရခိုင်ပြည်နယ်ပါဝင်ကချင်ရှမ်းကရင်နဲ့တခြားပြည်နယ်တွေမှာလည်းဒီမှာစစ်တပ်ကဆယ်စုနှစ်နဲ့ချီပြီးတော့လူခွင့်ချိုးဖောက်ကျူးလွန်ခဲ့တဲ့တမိုင်းကြောင်းတွေရှိခဲ့တယ်လို့သူကပြောပါတယ်။ OHR ရဲ့အစီအကံစာမှာပါတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ကလည်းဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်တရက်ကိုဖွဲ့ပြီးတော့စုံစမ်းစစ်ဆေးခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကဖွဲ့စည်းလိုက်တဲ့ကော်မရှင်တွေဟာအများယုံကြည်လက်ခံနိုင်လောက်တဲ့အခြေအနေမရှိဘူးလို့ဖေရော့ဘစန်ကထောက်ပြလိုက်ပါတယ်
။ And the Myanmar government commissions that have been established by Aung San Suu Kyi with the exception of the Rakhine Commission
။ Aung San Suu Kyi ဖွဲ့စည်းပေးလိုက်တဲ့ Rakhine Commission ကလွဲပြီးမြန်မာအစိုးရကဖွဲ့စည်းပေးလိုက်တဲ့ကျန်တဲ့ကော်မရှင်တွေဖြစ်ကြတဲ့ဒုသမရဦးမြင့်စိန်ဦးဆောင်တဲ့ကော်မရှင်အပါအဝင်စစ်တပ်ရဲစတာတွေဟာအများယုံကြည်လက်ခံနိုင်လောက်တဲ့ကော်မရှင်တွေမဟုတ်ကြပါဘူး။တီးကြလွတ်လပ်တဲ့ကော်မရှင်တွေလည်းမဟုတ်ပါဘူး။ဒီကော်မရှင်တွေကိုနိုင်ငံတကာအတိုင်းအဝန်းကလည်းအတိမတ်ပြမှာမဟုတ်ပါဘူး
။ဒီအချက်တွေကြောင့်ဒီမှာဆိုရအနေနဲ့လည်းကုလသမဂ္ဂရဲ့နိုင်ငံတကာအချက်လက်ရှာဖွေအဖွဲ့ကိုလက်ခံတင်တယ်လို့ HRW အဖွဲ့ကတောင်းဆိုခဲ့ပါတယ်။ဒီမှာဆိုရဘက်ကတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ကော်မရှင်အပါအဝင်တခြားကော်မရှင်တွေရဲ့လှုပ်ဆောင်ချက်တွေရှိနေတဲ့အတွက်ကုလသမဂ္ဂရဲ့နိုင်ငံတကာအချက်လက်ရှာဖွေကော်မရှင်ကိုလက်မခံဘဲပယ်ချခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဆရာဘစန်ပြောတာကတော့
The Rakhine Commission does not have a specific human rights mandate. That's quite clear.
ဒီခိုင်ကော်မရှင်မှာလူခွင့်နဲ့ပတ်သက်ပြီးကြီးကြီးကျယ်ကျယ်လုပ်ပိုင်ခွင့်ပေးထားတာမဟုတ်ပါဘူး။ဒါကရှင်းပါတယ်။ဒီခိုင်ကော်မရှင်စပ်ဖွဲ့စည်းတုန်းကလည်းကိုဖီအာနန်ရောမြန်မာအစိုးရကပါဒီခိုင်ကော်မရှင်ကိုလူခွင့်နဲ့ပတ်သက်ပြီးကြီးကျယ်လုပ်ပိုင်ခွင့်ပေးမထားဘူးလို့ပြောပါတယ်။ရခိုင်ကော်မရှင်ကဖွံ့ဖြိုးတိုးတက်ရေးပြန်လည်တင်ပြရေးနဲ့ပြီးတော့ရခိုင်နဲ့ရိုဟင်ဂျာတွေကြားမှာငြင်းငြင်းရေးဖြစ်အောင်လုပ်ဖို့ပါလူခွင့်ကိစ္စတွေအတွက်မဟုတ်တလို့တာဝန်ခံမှုတာဝန်ယူမှုနဲ့လည်းမဆိုင်ပါဘူ
း OHCHR ရဲ့အစီအစဉ်ဆောင်မှာဖော်ပြထားတဲ့အချက်16ချက်ထဲကစမ်းအချက်ဟာလုံးဝမှန်ကန်မှုမရှိသလိုကျန်တဲ့အချက်6ချက်ကလည်းချဲ့ကားပြီးတော့ဆွဆွဲပြောဆိုတာဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကတော့ပြောပါတယ်ဒါပြင်စုံစမ်းစစ်ဆေးမှုတွေအတွင်းပြစ်မှုကျူးလွန်ခဲ့တဲ့အရာရှိတအုပ်နဲ့တပ်သားတအုပ်ကိုလည်းထောင်ဒဏ်ချမှတ်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ